ဝေဒနာတည်းဆိုတော့အာယုံကိုအကြောင်းပြုပြီးတော့သူ့စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝင်မကိမ့်ဘူးလားအဲ့ဒီဒေါသဟာနောက်ဒီညောင်းမှုကိုပြန်ပြီးစဉ်းစားမှုရှင်ရှင်မိတိုင်းဒီဒေါသဟာပရိယောက်ခံအနေနဲ့စိတ်ထဲမှာဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်တကယ်လို့ညောင်းတော့ကဒါသူရှုလိုက်တယ်ဆိုလို့ရှိရင်တော့ညောင်းတယ်ဆိုတဲ့ဒုက္ခဝေဒနာကိုတိတိတိတိတိနေရတာနဲ့ပဲညောင်းတဲ့ဆင်းရဲကိုပေါ်မှာသူစိတ်ဆင်းရဲထဖြစ်ပါမလားမဖြစ်ဘူးနော်အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဆင်းရဲမဖြစ်ရင်အဲ့ဒီအချိန်မှာဒေါသခေါ်တဲ့ပဋိက္ခာဒုတိယဝင်ကိမ့်မှာမလားမကိမ့်ဘူးဆိုတော့နောက်အခါမှာညောင်းတာစဉ်းစားလဲပဲအဲ့ဒီစိတ်ဆင်းရဲတာကရှိမလားပရိယုဌာန်အနေနဲ့ထားကြပြီးစိတ်ထဲဖြစ်ပေါ်မလားမဖြစ်ပါဘူးဘာကြောင့်လဲဟိုအခါတုန်းကလည်းဒီစိတ်ဆင်းရဲဆိုတဲ့ပဋိက္ခာဒေါမနတာပရိက္ခာဒုတိယဟာမဝင်လာလို့ဟုတ်ကဲ့လားမဟုတ်လားအဲ့တော့မရှိဘူးဆိုတော့ဝင်မလာဘူးလားဝင်လာလိုက်တော့ဒီညောင်းတာစဉ်းစားမိတိုင်းစိတ်ထဲကဆင်းရဲနေကြောက်နေတယ်မဟုတ်ဘူးလားအဲ့တော့ပရိယုဌာန်ကြည့်လိုက်တာထဖြစ်မနေဘူးလားဆိုတူပဲဟိုမှာကြောက်ဖို့ရည်ရွယ်ချက်နဲ့ရှိတဲ့ယောဂီမှလည်းဒီတိုင်းပဲသူကကြောက်ဖို့ရည်ရွယ်ချက်နဲ့ရှိတယ်မကြောက်ဖို့ပိုးပြီးတော့နာလာကျင်လာကြိုက်လာခဲတာဆိုတော့ဟောအဲ့ဒီအချိန်မှာသုတ္တနာအဲ့ဒီနာမှုကျင်မှုတိုက်မှုဆိုခိုင်းမှုဆိုတဲ့ဒုက္ခဝေဒနာတည်းဟူသောအာယုံအကြောင်းပြုပြီးတော့စိတ်ဆင်းရဲမှုခေါ်တဲ့ပဋိက္ခာနုတ္တိယဝင်မကိမ့်ဘူးလား။ဆိုင်နာဟောဉာဏ်ဉာဏ်လျှောက်ပြီးနောက်ပြန်ထိုင်မယ်လို့တွေးတော့လည်းပဲအင်းခတ္တာတိုင်းဒီနာရာဤတွေ့ဥမှာပဲပေါ့။ဖြစ်မလားဘူးလား
။
အဲ့ဒီခါကျတော့စိတ်မဆင်းရဲဘူးလား
။
အဲ့တော့ကိုယ်လုံးကပဋိက္ခာနုတ္တိယဝင်လိုက်လို့အဲ့ဒီအနုတ္တိယကကိုယ်တဏ္ဏအစဉ်ကိမ့်ရှိနေတော့ပြန်စဉ်းစားမှုလိုက်တိုင်းပရိယုဌာန်အနေနဲ့စိတ်ထဲမှာစိတ်ဆင်းရဲမှုထပေါ်မလာဘူးလား
။
ဒါဟိုတော့ကအနုတ္တိယဝန်ခံလိုက်လို့ဟုတ်ကဲ့လား
။
အာရမဏအနုတ္တိယကိုဆိုလိုတယ်တဲ့။ပန္တာဏအနုတ္တိယကိုမဆိုလိုဘူးနော်။ဒါကြောင့်မလို့ဇမေနဒုက္ခယဝေဒနာယပဋိကဝန္တံယောဒုက္ခယဝေဒနာယပဋိကနုတ္တိယောသောအနုတ္တိတိပရိဒါနုတ္တိယဒိင်းနဲ့တဲ့ခွန်ကြီးတို့အခုမှ၄ဘုံ၃ဘုံပဲရှိပြီ။ကဲဘယ်နဲ့လောက်ရလဲ။ဟမ
်
ကောင်းဆုံးအောင်ခေါ်ရမှာ။ဒုနာဤကိုသတ်မှတ်ထားတယ်နော်။ဟမ်ကဲပရိဒါသဘောညင်ခွန်ကြီး၆နာရီကြောက်အောင်ခေါ်မယ်။ကဲသဘောတူကြလား။မလေးတူပြီမယ်လို့မဟုတ်နိုင်ပါဘူး။သူကြည့်ရတဲ့သူပေါ့။နော်မြတ်နောက်မှဘုန်းကြီးကပါဠိမရွတ်တော့ဘူးမြန်မာလိုတက်တက်ပြောမယ်ဒီတော့ပဋိက္ခာနုတ္တိယဝင်သိမ်းလိုက်တဲ့အခါကျတော့တဲ့အဲ့ဒီပဋိက္ခာနုတ္တိယခေါ်တဲ့စိတ်ဆင်းရဲမှုကြောင့်တဲ့သူဘာကိုလှမ်းတောက်တာဆမ်းမာကိုမတောက်နိုင်ဘူးလားကာမတုခံအဘိနန္တိတဲ့ကာမချမ်းသာလှမ်းတောက်တာတဲ့သမထနာလောင်းတန်းတော့တဲ့အခါကျတော့အဲ့ဒီချမ်းသာတောင်းတာလို့ချမ်းသာရရင်ချမ်းသာကိုตายာနှိမ့်သက်တဲ့သဘောမဖြစ်ပြီဘူးလား။ဟောအဲ့ဒီတော့ကာမရာဂဒုတိယတစ်ခါမကိမ့်ပြန်ပြီဘူးလား။မလို့ရှေ့တိုးလဲတဘိုးဟုတ်ကဲ့လား။နောက်ထုတ်လဲလဲထုတ်ဘလုံးရက်တက်တာလေးလဲ
။
ခွန်ကြီးတို့ဒီနာဒကာကြီးတွေကတော့နားလဲတယ်တချို့ဒကာဒကာမတွေနားလဲမှပေါ့ဘူးနော်။ရှိသေးတော့တကောနောက်ဆုံးတော့လဲထုတ်ကြတာနော်သူတို့နားမလဲတဲ့လူတွေရှိမယ်အဲ့ဒါနားလဲအောင်ဆိုလို့ရှိရင်တော့အဲ့ဒီတက္ကနမနေနားလဲအောင်ဆိုရင်တော့ရှေ့တိုးလိုက်လို့ရှိရင်လည်းစပီယာတွေပြီးနောက်ထုတ်လိုက်ပြန်တဲ့အခါကျတော့လဲနောက်မိကစံကြီးဘာလောက်တာလဲမော်တော်ကမောင်းတာမဟုတ်လားအဲ့လိုမှပဲနားလဲမှပဲနော်ဒါကပရိက္ခာနုတ္တိယလက်ခံထားရတော့လည်းစိတ်ဆင်းရဲတယ်စိတ်ဆင်းရဲလို့ဟောလို့ကာမချမ်းသာလှမ်းပြီးတော့ချမ်းသာလို့လှမ်းတောက်နာပြန်တဲ့အခါကျတော့လည်းတခါကာမရာဂနုတ္တိယခေါ်တဲ့တာယာတ္တမဲ့တဲ့အနုတ္တိယကဝင်းမြန်နေဘာတက်ပါသေးတော့ဘာမှမလဲပါဘူးအဲ့တော့အဲ့လိုကာမရာဂနုတ္တိယဝင်းပြီဆိုတဲ့အခါကျတော့တဲ့အဲ့ဒီရာဂခေါ်တဲ့လောဘဖုံးထားလို့ရှိရင်သူဘာတရားမလဲဘာမှမသိဘူးဒါကြောင့်မလို့သောဒုပုဂ္ဂိုလ်သည်ဝေဒနာယခံစားမှု၏အတ္တရင်းစတာယာဘွယ်သဘောကိုလည်းနပ္ပဇာနာတိမတိ။အာရိနဝင်းစအပြစ်ကိုလည်းနပ္ပဇာနာတိမတိ။နေတရနင်းစထွက်မြောက်ရာကိုလည်းနပ္ပဇာနာတိမတိ အထင်မင်းသာအာဥပါရင်းသာအဖြစ်ကိုလည်းနဗ္ဗာနာတိမသိအထင်မင်းသာအချုပ်ကိုလည်းနဗ္ဗာနာတိမသိအဲ့ဒီကာမဒုက္ခပေါ်မှာตายရတဲ့ကာမရာဂနုတ္တိယဝင်နေတဲ့အတွေ့တဲ့ဒီပုဂ္ဂိုလ်ကဝေဒနာရဲ့ဖြစ်ပေါ်လာတဲ့သဘောကိုလည်းမသိရဘူးတဲ့ထုတ်သွားတဲ့သဘောလည်းမသိရဘူးတဲ့ဝေဒနာရဲ့ตายရပေါ်သဘောကိုလည်းမသိရဘူးတဲ့ဝေဒနာရဲ့အပြစ်ကိုလည်းမသိရဘူးတဲ့ဝေဒနာမှာလွတ်မြောက်ရာကိုလည်းမသိရဘူးတဲ့အဲ့ဒါလို့မသိတဲ့အတွက်ပဲဒီကာမချမ်းသာကိုနှမ်းပြီးတော့တောင့်တတာယာတတ်မဲ့တော့တဲ့ကာမရာဂနုတ္တိယဖြစ်တာပဲအဲ့ဒါလို့မသိတဲ့အခါကျတော့ဘာဖြစ်ပြန်လဲဆိုတော့ဘာအနုတ္တိယဝင်ပြီးကြီးညာမလဲအဝိဇ္ဇာနုတ္တိယမကြီးဘူးလားမသိတာဟာအဝိဇ္ဇာနုတ္တိယမဟုတ်လားဒါလည်းပဲအာရမဏနုတ္တိယပဲအာယုံအကြောင်းပြုပြီးဝင်တဲ့မသိမှုအနုတ္တိယပဲတန်တာဏနုတ္တိယမဟုတ်ဘူးဟုတ်ကဲ့လားဒါကအဲ့ဒါလို့မသိဘူးဆိုတဲ့အခါကျတော့ဒီပုဂ္ဂိုလ်ဟာသင်ရတဲ့သင်ရတဲ့ဒုက္ခဝေဒနာပနဲ့ပတ်သက်လို့သူခံစားတာကိလေသာနဲ့ရှင်လျက်ခံစားလျာကိလေသာကျင်းလျက်ခံစားတာကိလေသာနဲ့ရှင်လျက်ခံစားပြီဆိုတဲ့အခါကျတော့သူခံစားမှုတွေမှာကိလေသာရှင်းရှင်းနေတော့ဘဝကောင်းဘဝမနေချမ်းသာတဲ့ဘဝတွေကိုตายာတတ်မဲ့တောင့်တာတဲ့တဏှာတွေမဖြစ်ပြီဘူးလားဖြစ်လာတဲ့အခါကျတော့ဘဝကောင်းဘဝမနေဆိုတဲ့ဇာတိမဖြစ်ဘူးလားအဲ့ဖြစ်လာလို့ဆိုသရာအိုရာမဖြစ်လာဘူးလားမရဏသေးတာဘုံဖြစ်လာဘူးလားတောကဆိုးရိမ်မှုပရိဒေဝငိုကြွေးမှုဒုက္ခကိုဆင်းရဲမှုဒေါမနတာစိတ်ဆင်းရဲမှုဥပါယတာစိတ်နှလုံးပူပန်ကုလောင်ပင်မမှုဒါဒီဆင်းရဲတွေတောက်တောက်ဖြစ်မလာဘူးလားအဲ့ဒါလို့ဖြစ်လာရခြင်းရဲ့အကြောင်းဟာဘာလဲဆိုတော့ဝေဒနာကိုရှုလို့လားမရှုလို့လားအဲ့ရှုရင်တော့ဒီဆင်းရဲတွေအကုန်မငြိမ်းဘူးလားငြိမ်းတယ်နော်ဒီကခွန်ကြီးတို့ဒီနေရာတော်ကိုဆောင်ပုတ်ကြီးတယ်ဆောင်ပုတ်ကခွန်ကြီးကိုယ်တိုင်လည်းမရဘူးဒါကြောင့်မလို့စာနဲ့ကြည့်ဖတ်ရမယ်ခွန်လှုပ်ကြတာဟမ်ခင်မလှုပ်ရင်တော့လည်းမဖတ်တော့လေဟမ်နားတော်ကြီးပါမှန်ရင်စိတ်စိတ်ကလေးတွေပါမှားရင်မှားပါတယ်ခရားလို့ထောက်ပါခွန်ကြီးကစိတ်မဆိုးဘူးတော့တရားအသည်မတိဝမူထိုသည်သူကတွေ့မူခြင်းရဲ့မရှိဘဲမို့ကိုယ်လည်းလူနွားစိတ်ပင်မှန်ချမ်းသာမရသည်မှန်သလားကိုယ်ခြင်းရဲ့ဒါကမရှိဘူးဆိုတော့ကိုယ်ခြင်းရဲ့ဘောစိတ်ခြင်းရဲ့မရှိဘူးမသိဘူးလားကိုယ်လည်းလူနွားစိတ်လည်းပင်မှန်ရတယ်အဲ့ဒါကိုမြတ်စွာဘုရားကဥပမာပေးတယ်ပန်လာပြန်ညောင်းတဲ့ဥပမာပေးတယ်ခေါင်းကြီးကအများသိလွယ်တဲ့ဆူးနဲ့လဲပြီးတော့ဥပမာပြုတယ်ဆူးဆူးတဲ့အခါမှာဆူးဆူးလိုက်ပြီဆိုလို့ရှိရင်ခွေလဲမသွားဘူးလားလဲသွားရဲ့ဆူးကကျိုးပြီးတော့အတွင်းနဲ့ပြန်မနေဘူးလားပြန်မနေတော့ဆင်းစရာတခြားလဲမှာပါတော့နောက်ဆူးတစ်ချောင်းနဲ့ထပ်ပြီးအဲ့ဆူးကိုထိုးမထွင်ဘူးလားဆင်းတဲ့အခါကျပထမဆူးထိုးလို့လဲဆူးလို့လဲနားလေနောက်ထပ်ဆူးထိုးဆူးလို့လဲအဲ့တော့ဘယ်နှခါနာလဲအော်ကိုအေးနှခါနာဆိုတာကြားဘူးလားပါတယ်လို့ဘယ်နှခါနာလားနေပါဦးခေါင်းကြီးကအဲ့ဒါသူစုကကိုအေးစုကမှလို့ကိုအေးနှခါနာပြောရတယ်နော်ဒါကြအဲ့ဒါမြတ်စွာဘုရားဥပမာပေးထားတယ်ကိုဆင်းရဲကိုမရှိတဲ့ပုဂ္ဂိုလ်ဟာစိတ်ဆင်းရဲထက်ဆင်းတဲ့အတွက်သူနှချောင်းစုတဲ့လူနဲ့တူတယ်တဲ့သူတစ်ချောင်းစုတာကိုနောက်ဆုံးနဲ့ထက်ဆင်းတဲ့ပုဂ္ဂိုလ်တွေတူတယ်တဲ့သူတချောင်းသူကလည်းနောက်သူတွင်နာကျင်ထောက်ဆင့်ပွားကိုနိုင်ဆင်းရဲမရှိလဲစိတ်ထဲပင်မညာကိုလည်းဆင်းရဲစိတ်ဆင်းရဲဆင်းရဲထောက်ဆင့်ပွားမှန်မလားမှန်ပါပါဆင်းရဲကိုသာမခံသာစိတ်မှလွန်ထီပါမရှိတော့ဆင်းရဲကိုခံနိုင်ရဲ့လားမခံနိုင်တော့စိတ်ထဲမှာတို့ထီမလားဟုတ်လားစိတ်မှထိုက်ထီဆင်းရဲပြီးပဋိက္ခာနုတ္တယကွာမှန်မလားအခဏပြောတဲ့အတိတ်ကနော်ထိုဆင်းရဲမှာလွတ်လို့လာ၍ကာမချမ်းသာတောင့်တပါဟာကနုတ္တယကွာမဟုတ်ဘူးလားကာမချမ်းသာတောင့်တော့တာယာတမတရာကနုတ္တယမပွားဘူးလားထိုဝေနှုတ်ဖြစ်ချုပ်တာယာပြဏာသာနှင့်လျှာစင်၍ ညာမရှိ၍ဥပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတရားကွာထိုဝေမဖြစ်စရာထိုဒုက္ခဝေဒနာဒုက္ခဝေဒနာနှစ်ခုရဲ့ဖြစ်ခြင်းချုပ်ခြင်းတာယာဘောတဘောအာရိနဝအပြည့်တဘောနိဗ္ဗရဏလွတ်မြောက်ရာတဘောတွေကိုညာနဲ့မရှိတော့မသိဘူးမသိတဲ့အခါကျတော့ဒုက္ခဝေဒနာဖြစ်ပေါ်လာပြီးတော့မသိဘူးဆိုတဲ့အဝိဇ္ဇာနုတရားဝင်နေရောဟုတ်ကလားသောဝေနစေတိသောတာယာပြိမာသာနှင့်လေယာသိဉ္စဉ္ဉံမရှိ၍ဥပ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာမြတ္တယပွားယင်းသို့ခြင်းများထိုသူကားကသုံးမဝေဒနာခံစားရ၌ရှင်ငါကြည့်လေခံစားလေ၍ဝေဒနာခံစားရတာကြည့်လေတာရှင်းလျက်ခံစားကြလားရှင်းလျက်ခံစားရှင်းလို့လားမရှင်းလို့လားရှင်သာတိလေခံစားလေရေညာထွေဒုက္ခမလွတ်ရသည်သူတခြင်းသူသဘောတည်းမှန်သလား မှန်ပါပါမှန်ရင်ဒါလူလို့ခေါ်မကောင်းဘူးမှန်ပ
ါ
ပါဟုတ်တယ်တော်တော်ညီရဲ့ဒါတွေပဲနော်အဲ့ဒီနောက်ဆုံးလိုက်လေးပြန်ဖမ်းမယ်နော်ရှင်တို့ရှင်ညာသောတူသာကသုံးမဝေဒနာခံစားရ၌ရှင်သာကြည့်လေခံစားလေ၍ညာဖြေဒုက္ခမလွတ်ရသည်သူတကင်းသူသဘောတည်းနာအဘိဓမ္မာသုတ္တဆိုတော့ကိုယ်တို့တရားရှုလို့ဆိုလို့သိထားတဲ့ပုဂ္ဂိုလ်ကတော့ဒုက္ခဝေဒနာဖြစ်ပေါ်လာရင်မရှုဘူးလား
ရှုပါဘ
ူးအဲရှုရင်ဟောရည်အစဉ်တိုင်းပါတယ်တရားအတိပြပါပြီမူထိုပြီးဒီပါတွေ့မူစင်းရဲ့ရှုမှတ်မြဲ၍စိတ်แท้မပန်းယုတ်တာနာရှင်ရန်ကြည်တော်သည်မှန်လားသုတ္တံသုလင်နောက်မထွင်နာခြင်းဆင့်မပွားဟောတချောင်းသုတ္တနောက်ထပ်မထွင်ဘူးဒီရကြင်ညာပါအောင်လားကိုယ်၌ဆင်းရဲရှိမှမြဲဆင်းရဲအပိပွားသိကြလားကိုယ်သာဆင်းရဲစိတ်မဆဲဆင်းရဲဆင်းမပွားဟုတ်ကြလားကိုယ်တော့ဆင်းရဲပါရဲ့စိတ်ဆင်းရဲလားရှိလို့လားမရှိလို့လားစိတ်မဆင်းရဲမတည်ရဲမဟုတ်မဆဲမှုတရားစိတ်ထဲမှာမရှိဘူးဆိုတော့ပဋိက္ခာမှုတရားဝင်နေလားတတိယမြို့ရမဝင်ဘူးဆိုလို့ရှိရင်ကာမချမ်းသာလှန်တောက်နာပါအောင်မလားမနာမရရာဂမြို့ရဘောဝင်မလားမဝင်ဘူးဆိုလို့ရှိရင်သူ့မှာတတိယဒေါသလည်းလွတ်ရာဂလောဘလည်းလွတ်ပြီဆိုတော့ဝေဒနာရဲ့ငါးပါးသဘောတူမတည်ဘူးလ
ား
ဖြစ်ခြင်းချုပ်ခြင်းပါရဝေသဘောအပြစ်သဘောလွမြောက်ရာသဘောဟုတ်ကဲ့လားဩပါဒာအဋ္ဌေမအတ္တာရာအာဒီနဝနိဗ္ဗရဏသူသိတယ်ရှုလို့သူဒီဆိုတဲ့အခါကျတော့သူဟာဝေဒနာကိုခံစားတဲ့အခါမှာကြည်လေတာကျင်းနေရခံစားကြလားကျင်းနေရခံစားလားကျင်းနေရခံစားပြီဆိုတော့သူတန်ត្រာမှဘဝရှိပါအောင်မလားမရှိတော့ဘူးဒါကြောင့်စိတ်မဆင်းရဲမရှိလဲဟုတ်မဆဲမှုတရားဝေဒနာဤနာပါဖြစ်တော့သူတော်ကိုနေတော့ဘိုင်းမိုင်းတည်နေနိုင်ရဲ့ခိုင်ညာတို့ကွာ။ဘာညာတွေတို့ကမလဲ။ဝေဒနာကိုသိတဲ့ဝိသကနာညာတွေမတို့ပါဘူးလား။ဝိသကနာညာရင့်ကျက်ပြီးဆိုတော့မိညာပူညာတိမတော်ဘူးလား။ဒါကြောင့်ယင်းတို့ပညာထူထူသာကသုံးပါးဝေဒနာခံစားရ၌ကျင်းကွာကြည့်လေခံစားလေ၍ညာထူဒုက္ခကျင်းလျရသည်သူတရှိသူတော်သည်တရားအတိမတိဝမူသောတိတူဝသေမူစင်းရဲ့မရှိဘဲမို့သူလည်းညွန်းစိတ်ပင်မှဟံသာမရသည်တရားအတိမတိဝမူသောတိတူကသေမူခြင်းရဲ့မရှိဘဲမို့သူလည်းညွန်းစိတ် ိတ်ဒီမှာသံသာမရပြီသူတချောင်းသူလင
်
နောက်သူတွင
်
မာကျင်ဖြောက်ဆင့်ပွား သူတချောင်းသူလင
်
နောက်သူတွင
်
မာကျင်ဖြောက်ဆင့်ပွားဆိုပါကိုယ်နိုင်ခြင်းရဲ့မရှိပဲစိတ်แท้ဗိမာန်ညာကိုယ်နိုင်ခြင်းရဲ့မရှိပဲစိတ်แท้ဗိမာန်ညာဟုတ်ကိုယ်လည်းချင်းရဲ့စိတ်ချင်းရဲ့ချင်းရဲ့ထောက်ဆင့်ပွားကိုယ်လည်းချင်းရဲ့စိတ်ချင်းရဲ့ချင်းရဲ့ထောက်ဆင့်ပွ
Yeah, boy. Yeah, boy. Oh.
ကျင်နာကနေလူရစင်းသည်ဉာဏ်မရှိရဲ့ဥပ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာမြတ်ကွာတော်တော်နော်ကြည်ရနော်ဟိုသုဝေနစ်သုဝေနစ်သိချောကာယကျင်နာကနေလူရစင်းသည်ဉာဏ်မရှိရဲ့ဥပ္ပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာမြတ်ရကွာယင်းတို့ခြင်းညာသို့သူသာကဘုမဝေဒနာအန္တရာ၌ခြင်းဟာကြည့်လေအန္တဒီ၍ညာတိဒုက္ခမလျာသည်သုတကျင်းသူသဘောသည်ယင်းသို့ခြင်းညာသို့သူသာကဘုမဝေဒနာအန္တရာ၌ခြင်းဟာကြည့်လေအန္တဒီ၍ညာတိဒုက္ခမလျာသည်သုဒ္ဓကျင်းသူသဘောသည်သာသာသာသာသာသာသာသာသာသာသာသာဒီရတာဒီတော့ရှိသုဒ္ဓရှိသူတရားအပြီးအဓိကမသုဒ္ဓရှိသူအတွက်အဲ့ဒီသံဖို့တော့ကောင်းအောင်ဆိုရမယ်ဆောပါပြီနော်အပါနဲ့အပါနဲ့မျက်စိကနာယူမကြည့်နဲ့ဟမ်မသိကြအောင်ဆောင်းပြီးတော့သွားကြစို့တရားအပြီးရှိဝဒီမူသောတိသူကသေဘူးချင်းရဲ့ကျွတ်မှန်ရဲ့၍စိတ်แท้မပန်းရုပ်သာနွမ်းကျင်လန်းကြည်တော်သည်တရားအသည့်ဥပါဒိမူသောတိသူကသေဘူးချင်းရဲ့ကျွတ်မှန်ရဲ့၍စိတ်แท้မပန်းရုပ်သာနွမ်းကျင်လန်းကြည်တော်သည်သူတကြောင်သူလင်နောက်မထွင်နာကျင်ဆင့်မပွားသူတကြောင်သူလင်နောက်မထွင်နာကျင်သင်မပွားဟုတ်သာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားအင်းရဲ့ဘုရားရှင်မင်းရဲ့ဘုရားရှင်ရဲ့အတိပွားဘုရားရှင်ရဲ့ကျွတ်မှန်ရဲ့ကျွတ်မှန်ရဲ့အသည့်ကွာကျွတ်မှန်ရဲ့ကျွတ်မှန်ရဲ့ကျွတ်မှန်ရဲ့ကျွတ်မှန်ရဲ့ကိုရာချင်းရဲ့ကိုရာချင်းရဲ့စိတ်မစွဲစိတ်မစွဲချင်းရဲ့စိတ်မပွားကိုရာချင်းရဲ့ကိုရာချင်းရဲ့စိတ်မစွဲသင်ရဲ့ရှင်မပွားသို့သိမသိရဲ့မထီသေးမို့မစွဲမှုတရားဝေဒနာဤငါပြာဖြစ်တော်ဘုသဘောကိုနောပိုင်းတိုင်းသိမြင်နိုင်ရဲ့ไข่ညံတို့ว่า ိတ်မစင်းရဲ့မရှိပဲမို့မစွဲမှုတရားဝေဒနာဤနာရဖြစ်တော
်
သို့တဘောကိုနင်းတော့ပိုင်ပိုင
်
သိမြင်နိုင
်
ငဲခိုင်ညာတို့ဝ
ါ
ရင်တို့ခင်ညာသို့သူသာကသုံးမဝေဒနာသံသာရ၌ကင်းကွာကြည့်လေသံသာပြီ၍ညာတွေဒုက္ခကင်းမရသည
်
သုတရှိသူတော်သည
်
ရင်တို့ခင်ညာသို့သူသာကသုံးမဝေဒနာသံသာရ၌ကင်းကွာကြည့်လေသံသာပြီ၍ညာတွေဒုက္ခကင်းမရသည
်
သုတရှိသူတော်သည
်
ဆောင်ဘုရားအခုမှရေးတာပေါ့ပါဘူးဘုန်းကြီးဒီမှာဒီသာသနာရေးတာမှနေပြီးတော့ယောဂီတွေတရားပြနေတဲ့ကရေးပြီးခေါ်တဲ့တရားပါဒါပေမဲ့အဲ့လောက်ကြာကြာကရေးထားတဲ့ဆောင်ဘုရားဖြစ်တော်လည်းပဲဘုန်းကြီးကညံထိုင်းတော့မရဘူးအဲ့ဒါကြောင့်တရားနဲ့ရေးလူယူလာရတယ်ဒီတော့ဘုန်းကြီးတို့တရားသိရမယ်10မိနစ်လောက်ပါနော်လူရင်းကဒီဒေသနာမြတ်စွာဘုရားမိန့်ကြတာအတိတ်တွေကကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ဒီလိုဟုတ်လားမှန်ပ
ါ
ပါကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ကိုယ်သာနွမ်းပြီးစိတ်မပန်းရအောင်ဘာလုပ်ရမလဲရှိရမယ်သို့တော်ရှိတဲ့အခါစိတ်ထားရည်ရွယ်ချက်ကလူသေးတယ်နော
်
ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှိလို့ရှိရင်ကိုယ်လည်းပန်းစိတ်လည်းနွမ်းမလဲဝေဒနာပြအောင်ဆိုတော့ရည်ရွယ်ချက်နဲ့ရှိရင်ကိုယ်လည်းပါဆိုလည်းမှန်းပဲဘယ်လိုရည်ရွယ်ချက်နဲ့ရှိရင်ကိုယ်ကသွမ်းပြီးတော့စိတ်မပန်းမလဲသိအောင်ဆိုတော့ရည်ရွယ်ချက်နဲ့ရှိရမယ်ဒါကြောင့်မြတ်စွာဘုရားမိန့်ကြားတော်မူတဲ့အတိုင်းရုပ်ဝေဒနာရုပ်ဝေဒနာစိတ်ဓမ္မဆိုတဲ့တတိယအာယုန၄မျိုးကိုရှိရမှာရှိရမှာဒုက္ခဝေဒနာကိုရှိတဲ့အခါမှာကိုယ်ကပန်းပြီးတော့စိတ်မနှွမ်းရအောင်ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာ၊ပါမညာလက္ခဏာကိုပြည့်ပြည့်ထင်ထင်သိမြင်ပြီးလို့သင်ရဲ့ဉာဏ်နိဗ္ဗာန်ကိုလင်းညာစွာမျက်မှောက်ပြုဖို့ကငါရှိတယ်လို့စိတ်ထဲမှာရည်ရွယ်ချက်ထားပြီးတော့ရှုမှတ်ပွားများကျိုးစားအထောက်ကြခြင်းအပြင်ဝေဒနာရဲ့ဖြစ်ခြင်းသဘော၊ချုပ်ခြင်းသဘော၊အတ္တရခေါ်တဲ့တရားဝေသဘော၊အတိနဝဆိုတဲ့အပြည့်နာစာသဘောနိဗ္ဗာန်ဆိုတဲ့ထွက်ရသဘောဒီသဘော၅ပါးကိုပိုင်းခြားခြင်းနဲ့သိမြင်ကြပြီးတဲ့မဉ္ဇဉ်ဘုံညာနဲ့နိဗ္ဗာန်ဝင်ဝင်နိုင်ကြပါစေ။ကျလိုက်သောဤရိတ်သာအတွင်းမှနေ
ကိုယ်စီရဲ့ကင်းရပါစေ
ဆင်းရဲကင်းကြပါစေ
။
အစကားရာရာအဆင်းပြေကြပါစေ
။
သုံးတော့ပို့ပါယခုမြမအတန်ကနေပြီးတော့အတန်လင်းဟောကြားမယ့်တရားကတော့အတိအမြင်မှန်မှချမ်းသာရဆိုတဲ့တရားတော့ပါပဲလူတိုင်းဟာဆင်းရဲကိုလိုမရှိကြပါဘူးချမ်းသာကိုသာလိုရှိကြပါတယ်လူတိုင်းဆိုတာတဲ့တတ္တဝါတိုင်းလို့ဆိုရင်ပိုးပြီးမှန်ပါတယ်သို့တော်လည်းလူပုံလူလောကဆိုတော့လူကိုပဲဥဒေပြီးပြောရပါတယ်ချမ်းသာကိုရဖို့ကတော့ဆင်းရဲငြိမ်းမှပဲရနိုင်ပါတယ်ဒါကြောင့်ချမ်းသာကိုလိုရှိတဲ့လူဟာဆင်းရဲဒုက္ခငြိမ်းအောင်အထောက်ရပါတယ်။ဆင်းရဲငြိမ်းစေခြင်းရင်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုပယ်တတ်ရပါတယ်။အကြောင်းကိုပယ်တတ်နိုင်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလည်းငြိမ်းတော့တာပါပဲ။ဒါတော့အဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုသိဖို့လိုပါတယ်။ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘစိတ်ဆိုးမှုအမျက်ထွက်မှုဒေါသအမှန်တိုင်းမသိမှုမောဟကိုယ့်ကိုယ်ကိုထင်ကြီးမှုမာနအသိအမြင်မှားမှုဒိဋ္ဌိယုံကြည်သင့်ရမှာမယုံကြည်ဘဲတဏှာဖြစ်နေမှုဝိသိကိစ္စအစရှိတဲ့ကိလေသာတရားစိုးတွေပါပဲဒီတရားစိုးတွေရှိနေလို့သာတတ္တဝါတွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီကိလေသာတရားစိုးတွေများရင်များသလောက်ဆင်းရဲကြီးမှာပါလေနေရင်နေသလောက်ဆင်းရဲနေပါသည်ချမ်းသာများပါတယ်။ဒါကြောင့်ဒီတရားစုတွေကိုပင်နိုင်အောင်ကြိုးစားဖို့လိုပါတယ်။နည်းနည်းပင်နိုင်ရင်နည်းနည်းချမ်းသာတယ်။များများပင်နိုင်ရင်များများချမ်းသာတာပါပဲ။သူတို့ကိုပင်နိုင်ဖို့ကတော့ယုံနာအစုကိုသိတဲ့ဉာဏ်အမြင်ဖြောင့်မှမှပဲပင်နိုင်ပါတယ်။ယုံနာအပေါင်းစုပေါ်မှာအသိဉာဏ်လွှဲမှနေသမျှဒီကိလေသာတွေကိုမပင်နိုင်ပါဘူး။မပဲနိုင်သေးသမျှလည်းဆင်းရဲလူကင်းချမ်းသာခြင်းကိုမရနိုင်ပါဘူး။ဒါကြောင့်ဒီတရားစုတွေထဲမှာအသိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာအခြေခံကြတဲ့ပဓာနာတရားလို့ဆိုနိုင်ပါတယ်။ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအဖော်ပြုလုပ်ထားပါတယ်။အမှန်တိုင်းမသိလို့အသိမှားအမြင်မှားဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနအိတ်တာမစ္စရိယအစရှိတဲ့တခြားကိလေသာတွေဖြစ်ပွားလာတော့တာပါပဲအဲဒီလိုတခြားတရားစိုးတွေတစ်ဆင့်တစ်ဆင့်ပွားများလေဆင်းရဲများလေပါပဲနည်းနည်းရှင်းပြရမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလမပြတ်ဖြစ်တဲ့နေတဲ့ယုတ်တရားနဲ့နန္တရားအစုတက်တက်မြပဲလို့ဉာဏ်ထဲမှာတည်ဝင်သိမြင်ရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကိုအဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ်ဒီလိုမသိမမြင်မဲ့ပုဂ္ဂိုလ်သတ္တဝါငါလို့ဖြစ်စေအသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါကအသိမှန်မြင်မှမဟုတ်ပါဘူးအသိမှန်အမြင်မှပါပဲဒါကိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်အတ္တဒိဋ္ဌိပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘာဝတရားစုမြတ်ကိုပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားနေမှုပါပဲအဲ့ဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအနေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှားအမြင်မှားဖြစ်လာတော့ဒီပုဂ္ဂိုလ်သတိတ attva ကချမ်းသာခြင်းကြီးပွားခြင်းလာတယ်ယာရုဂုံတိမြင်မှားခြင်းလာတယ်အဲ့ဒါလိုစသည်ဖြင့်လူခြင်းရခြင်းဖြစ်ခြင်းတာတွေပေါ်လာတယ်ဒါတွေဟာလောဘကိလေသာတွေပါပဲတစုံတရားအဆင်မပြေတာနဲ့တွေ့လာရင်ဒေါသဖြစ်လာတယ်ဒီငါကသူများတဲ့ตาတွေထင်လာရင်မာနကြီးလာတယ်ကိုယ့်တဲ့ตาသူတွေ့ရင်မနာလိုတဲ့အိတ်ตาတွေဖြစ်လာတယ်အဲဒါလိုစသည်ဖြင့်ပ
ုဂ္ဂိုလ်သတ္တဝါငါလို့ဆိုတဲ့အသိမှဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့တာပါပဲဒီတရားတွေဝင်လာရင်မချမ်းသာတော့ပါဘူးဆင်းရဲတော့တာပါပဲဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအသိအမြင်မှမူတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ရှားပါတယ်ဒီတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိနဲ့အသိအမြင်မှပုံကိုနည်းနည်းဆက်ပြောပါဦးမယ်ရုပ်ခန္ဓာအစုမှပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူရုပ်အေးရုပ်မျှပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အသိမှားနေကြပါတယ်အမြင်မှားနေကြပါတယ်ငါပူတယ်ငါအေးတယ်လို့လည်းအသိမှားနေကြပါတယ်ထို့တူပဲခက်မှကြမ်းတမ်းနူးညံ့ချောမွေ့တဲ့သဘောတောင်းကန်တောင်းတင်းလှုပ်ရှားရွေ့ရှားတဲ့သဘောယူစည်းဖွဲ့စည်းတိတ်တိပူတွဲလုံးခဲတဲ့သဘောအစရှိတဲ့ရုပ်သဘာဝတွေကိုလည်းပဲတဘာဝတရားမျှတာပဲလို့မသိမမြင်နိုင်ကြတော့သူကကြမ်းတမ်းနဲ့သူအသားရေးကကြမ်းတမ်းနဲ့ငါကနူးညံ့နဲ့ငါအသားရေးကနူးညံ့နဲ့စသဖြင့်ပုဂ္ဂိုလ်သတ္တဝါအနေနဲ့အသိမှားနေကြတယ်သူကအနေနဲ့အသိမှားနေကြပါတယ်ပြီးတော့လူကျင်တတ်မဲ့စိတ်နှစ်သက်ချစ်ခင်စိတ်မုံဒီစိတ်စိတ်ဆိုးစိတ်တွန်းဆုပ်စိတ်အာတက်စိတ်ဝမ်းနည်းစိတ်ဝမ်းသာစိတ်စတဲ့နန္တရားတွေကိုလည်းလူကျင်တတ်မဲ့ဆရာအာယုံစသည်ကြောင့်အကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ပျောက်ပျောက်သွားကြတဲ့သဘောတက်တက်မြတ်တာပဲလို့အမှန်တိုင်းမသိမမြင်ကြဘူးငါလူကျင်တယ်သူလူကျင်တယ်စသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ပဲအသိမှန်နေကြတယ်နောက်ပြီးတော့တချို့ကရုပ်ခန္ဓာကိုတချို့ကနာမ်ခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူဆွဲလန်းကြပါတယ်တချို့ကတော့အသက်ဝိညာဉ်လေးဟာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးရုပ်နာမ်မှတဘာတိချတရားအရာတခုအနေနဲ့တ attva ရဲ့တဏ္ဏမှာမပြတ်မစီပဲတည်ရှိနေတယ်လို့ယူဆဆွဲလန်းကြပါတယ်။ဘုန်းကြီးတို့မြန်မာလူမျိုးများကတော့စိတ်ကိုပဲအသက်ဝိညာဉ်လိုက်ပြလို့ယူဆဆွဲလန်းတတ်ကြတာများပါတယ်။ဒီအသက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကတည်တည်အထိမပြတ်မစီပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါတယ်။အဲ့ဒီတချို့ယူဆထားကြတဲ့အသက်ဝိညာဉ်ဆိုတာဟာညဇောဘုရားကမရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတော့ပါပဲ။အာတမလို့လည်းခေါ်ပါတယ်။ဒါကြောင့်အသက်ဝိညာဉ်လိပ်ပြန်တဲ့အတ္တဟာသဘောအချင်းအတူတူပါပဲဒီအသက်ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လဲပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတဲ့အတိမှားအမြင်မှားဖြစ်ပေါ်လာပါတယ်ယုတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီယုတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲစိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီစိတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲဒါတွေဟာတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှတွေကြီးပါပဲဒီအသက်ဝိညာဉ်အတ္တဆိုတာကိုမပြတ်မစီပဲအမြဲတည်နေတဲ့အမာခံသဘောအနေနဲ့ယူဆထားကြတော့ယုတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်ယုတ်ကိုဒီရန်ခိုင်မြဲတယ်လို့မှတ်ယူတော့ကြတော့တာပါပဲစိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုဒီရန်ခိုင်မြဲတယ်လို့မှတ်ယူကြတော့တာပါပဲဒါကြောင့်မယ်လူသေးလို့ယုတ်ခန္ဓာကြီးပြည့်စည်သွားတဲ့အခါအသက်ဝိညာဉ်လေးဟာယုတ်ခန္ဓာကြီးတဲကမပြတ်မစီပဲထွက်ခွာသွားပြီးတော့တင်ញိုင်မှာဖြစ်စေတေသူရဲ့အိမ်နာပဝန်းကျင်မှာဖြစ်စေလှဲ့လေသွားလာနေတယ်လို့တချို့ယူဆကြတာပေါ့တေသူရဲ့ဝိညာဉ်ဟာသူရှိနေကြောင်းသိရအောင်ကိုယ်တိုင်လည်းပြတယ်အိမ်တကားကိုယ်ရင်လည်းလာခောက်တယ်အိမ်အောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေခြေံတစ်ချက်ချက်နဲ့သွားလာလှုပ်ရှားနေတယ်စသဖြင့်လည်းယူဆဆွဲလန်းကြပြန်နဲ့ဒါကိုပဲတရေတစေလို့ခေါ်သမုတ်ကြပြန်နဲ့သူ့ကိုယဉ်မှန်းပြီးရက်လက်စွမ်းသူချင်းစတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်ကလေးအတ္တလေးဟာတာရုခေါ်ပြီးတွေ့ရမယ်တဝဲလဲလဲလှဲ့လဲနေရတဲ့တရေတစီဘဝကလွတ်ကျွတ်သွားတယ်အဲ့ဒီလွတ်ကျွတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအားဖြင့်ယူဆဆွဲလန်းကြပါတယ်ဒီယူဆမျိုးကတော့ရောက်ထိုက်တဲ့ဘဝကိုမရောက်ရသေးမီညာကအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲဘုရားရှင်တော်မြတ်ဖရာရဲ့အဘိဓမ္မာဒေသနာတော်အရာကတော့သုတိစိတ်ချုပ်ပြီးတဲ့နောက်တဘဝမှာပဋိသင်္နေစိတ်ဖြစ်တာဟာတစ်စက္ကန့်တောင်မှမကြပါဘူးသို့တော်လည်းတေသူဟာသူရဲ့အကုသိုလ်ကံကြောင့်ဒေစိတ်ချုပ်ပြပြီးရင်ချုပ်ပြပြီးခြင်းပြိတ္တာဘဝမှာရုပ်သင်္နံတဲ့နဲ့ဆင်းရဲရဲ့ဘဝကိုချက်ချင်းရကောင်းရနေမှာဖြစ်တဲ့အတွက်သူ့ကိုရည်ရွယ်ပြီးဆွမ်းသွတ်ခြင်းစတဲ့ဒါနကုသိုလ်တွေပြုကြရပါတယ်ဒီလိုပြုတယ်ဆိုရင်တော့ဗုဒ္ဓဒေသနာတော်အရသဘာဝကျပါတယ်။ကွယ်လွန်သူများပြိတ္တာဖြစ်ပြီးအစာအစာငတ်မနေလို့ကိုရင်ပြပြီးလာတောင်းကြကြောင်းလဲပေတဝတ္ထုပါဠိတော်မှာလာပါတယ်။ အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမပြတ်မစီပဲအမြဲတည်နေပြီးတဘောအပြည့်တဘောအကူပြောင်းနေတယ်ဆိုတဲ့အယူဆကိုတတ္တရဒိဋ္ဌိတည်မြဲအယူမှလို့ခေါ်ပါတယ်တချို့ကြတော့လဲရှင်းဘဝနဘဝဆိုတာကိုအယုံကြည်မရှိကြပါဘူးဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာမသိမီအတွင်းမှာတည်မြဲနေပြီးသိတဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပြည့်စုံသွားရတယ်ဒါကြောင့်နောက်ဘဝတမလုံးဘဝဆိုတာမရှိဘူးဒီဘဝထဲနဲ့ပဲအပြည့်အစုံပြည့်စဲသွားတယ်လို့ယူဆကြပြန်ပါလေဒီယူဆကတော့ဥစ္စေရဒိဋ္ဌိပြည့်စဲအယူမှလို့ခေါ်ပါတယ်တဏ္ဍရဒိဋ္ဌိကိုယုံကြည်လက်ခံရင်တမလုံးဘဝချမ်းသာရေးကိုယူမှပြီးမကောင်းမှုတွေကိုရှောင်နိုင်သလောက်ရှောင်မှလိမ့်မယ်ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်ဒါတော့လေဘဝချမ်းသာတွေကိုသာတောင့်တနေမှဖြစ်လို့ဝိစင်းရဲကလွတ်မြောက်ဖို့တော့မလွယ်ဘူးပါဘူးအရာရာကိုတည်မြဲနေတဲ့အမြင်နဲ့သာကြည်မြင်နေမှဖြစ်လို့ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်ဖို့ဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခတစ္ဆာကိုမသိရင်သမုဒိယတစ္ဆာကိုမပယ်နိုင်တဲ့အတွက်និရောဓတစ္ဆာဆင်းရဲငြိမ်းမှုကိုမရနိုင်ပါဘူးဒီတော့ဒီအသိမှအမြင်မှကြောင့်ဆင်းရဲမြဲပဲဆင်းရဲနေတာပါပဲပုစေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘဝမသိမီအတွင်းမှာမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင်ကောင်းမှုမကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင်မကောင်းမှုတွေကြီးတာအပြုများဖို့ရှိပါတယ်ဒီတော့ဥစ္စေရဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနေရာမှာအရာဆင်းရဲကြိုးတွေသာထပ်ခါထပ်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသည့်အမြင်မှားရင်ဆင်းရဲတယ်အသည့်အမြင်မှားမှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ်အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရဒိဋ္ဌိအမြင်မှားနှမျိုးဟာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပြောက်ပြီးအမြင်မှားရောက်အောင်ရုပ်အစုနာမ်အစုကိုဖြစ်စေဖြစ်ခိုက်မှစူးစူးဆိုင်ဆိုင်တတိနဲ့စောင့်ရှုဖို့အရေးကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲဒီလိုရှိရမှာရုပ်ထင်ရှားရင်ရုပ်ကိုရှိရပါတယ်နာမ်ထင်ရှားရင်နာမ်ကိုရှိရပါတယ်ဖြစ်နေတဲ့ရုပ်ဖြစ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှိရပါတယ်စိတ်ကတစ်မျိုးတစ်ခုံကြံစီပြီးမရှိရပါဘူးအရှိကိုအရှိတန်းရှိတဲ့သဘောပါပဲဒါကြောင့်ရုပ်ခန္ဓာကိုယ်ကပူရာထင်ရှားရင်အဲ့ဒီအပူတေသောကိုပိုင်ပိုင်ခြားခြားသိအောင်ပူတယ်ပူတယ်လို့ထပ်ခါထပ်ခါရှုအေးထင်ရှားရင်အေးတယ်လို့ထပ်ခါထပ်ခါရှုတောင်းနာတင်းနာလှုပ်ရှားတာရွေ့ရှားတာကျန်းနာနာနုညာနာစတဲ့ရုပ်တွေထင်ရှားရင်လည်းပဲတောင်းနေတင်းနေစတဲ့ဖြင့်ထပ်ခါထပ်ခါရှုရပါလေထို့အတူပဲပြန်လွင်စိတ်စဉ်းစားစိတ်လိုချင်စိတ်စိတ်ဆိုးစိတ်စတဲ့စိတ်တော်တွေကိုလည်းပြန်လွင်နေစဉ်းစားတဲ့စတဲ့ဖြင့်ရှုရပါလေအဲ့ဒါလိုရှုတဲ့အခါအစာဥမှာတော့ပြန်လွင်စိတ်ပြန်လွင်တဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်ရုပ်ကိုရှုရတာကနည်းပါတယ်သို့တော်လည်းရှုပါများလာတော့တဖြည်းဖြည်းအပြန့်နဲ့နေလာပြီးအရှုခံယုံနာအာယုံပေါ်မှာပဲစိတ်ဟာစုစိုက်တည်ငြိမ်လာပါတယ်ဒီအခါမှာနိဝရဏအငြိအကျေးတွေလုံးဝကင်းစင်သလောက်ဖြစ်နေလို့စိတ်အစဉ်ဟာအတော်ကြီးစင်ကြဲနေပါတယ်ဒါကိုပဲစိတ်တဝိတ္တုဓိလို့ခေါ်ပါတယ်အဲ့ဒီစိတ်တဝိတ္တုဓိဖြစ်ခြင်းကစပြီးယုံနာတို့ရဲ့ပင်ငွေရင်းသဘောသဘာဝလက္ခဏာကိုသိလာပါတယ်အဲ့ဒီအသည့်ဟာကြာလေကြာလေသမာဓိအားကောင်းသလောက်ထင်ရှားပြတ်သားလာလေပါပဲဒီအခါမှာပုံမှုနဲ့ရှုတဲ့စိတ်အေးမှုနဲ့ရှုတဲ့စိတ်စသဖြင့်အရှုခံအာယုံနဲ့ရှုသည့်စိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်အပူအေးသဘောနဲ့ရှုတဲ့စိတ်မျှသာရှိတာပဲစသဖြင့်အမှန်တိုင်းသိနေတဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အသည့်မှာလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအသည့်မှာအမြင်မှကင့်သွားပါတယ်ဒါကြောင့်ကိလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တွတ်တက်ပြီးယောဇာရှုမှတ်ဖန်များလာတဲ့အခါမှာအရှုခံယုံနာတို့ရဲ့ပေါ်လာမှုပြောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလေးညာနဲ့တွေ့နေရတော့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောမရှိတဲ့သဘောတွေကညာနဲ့ပြက်ပြက်ထင်ထင်သက်ဝင်တွေ့သည့်ပြီသဘောကျလာပါတယ်ဒီတော့တည်မြဲတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးပြတ်နိုင်လာတဲ့အတွက်ဝိညာဉ်ကမပြတ်မစီပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလည်းလည်းဖြစ်နေရတယ်ဆိုတဲ့အယူမှအဲ့ဒီသတ္တရဒိဋ္ဌိတွေလည်းကျင့်စဉ်သွားပါတယ်ပြီးတော့ဝိညာဉ်ဟာမသိမီအတွင်းမှာမပြတ်မစီတည်ရှိနေပြီးတည်တဲ့အခါမှာနောက်တစ်ဘဝမဆက်တော့ပဲပြတ်ဆဲပြည့်စည်သွားတယ်ဆိုတော့ဥစ္စေရဒိဋ္ဌိအယူမှလည်းကျင့်စဉ်သွားပါတယ်အဲ့ဒီလိုရုပ်တဘာဝနာမ်တဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ ပုဂ္ဂိုလ်တတ္တဝါငါဆိုတဲ့အတိမအမြင်မှတည်မြဲအယူမှအမြင်မှပြတ်စဲအယူမှအမြင်မှတွေကင်းစင်သွားတော့အတိမအမြင်မှတွေကြောင့်ဖြစ်ပေါ်မဲ့ကိလေသာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်ဒီနည်းနဲ့ပဲဝိပဿနာအတိမံတမဒိဋ္ဌိတွေတဖြည်းဖြည်းယဉ်တန်လာပြီးမဲ့အတိဖို့အတိအထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်သည်၍တရားတွေ့ချမ်းမြေ့တာယာရှိပါစေ
သူတို့ကျမ်းစာမျိုးတစ်ပါးရှိသည်လေချမ်းမြေ့တာသောမှာဆရာတော်အရှင်ခဏကာတိဝေသကအတိအမြင့်မားမှချမ်းသာရတရားတော်ကိုခေါ်ကြတော်မူလို့ပြပါသည
်ခုချင်းအစပြီးရန်ကုန်မြို့ကပ္ပိစီရီလန်ချမ်းမြေ့ရတာကြောင့်မှဆရာတော်အရှင်သနကာပြီးဝန်သားကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူပါတော့မည်ချင
်းယခုဘုန်းကြီးမြတ်မအတန်ကနေပြီးအတန်နဲ့ဟောကြားမယ့်တရားကတော့တိပေဆိုင်ပွားတရားတော်ဖြစ်ပါတယ်ယမနိကအတိမြန်မာမှာချမ်းသာရတရားတော်ကိုအတန်နဲ့ဟောကြားခဲ့ခြင်းကယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းတိမြန်မှကိလေသာကိုပယ်တတ်နိုင်ပြီးသင်ရင်းငင်းကချမ်းသာကိုရနိုင်ကြောင်းအဲ့ဒီအတိမှအမြင်မှန်ကိုရဖို့ရာယုံနဲ့နံကိုအရှိအရှိအတိုင်းရှုမှတ်ပွားများရကြောင်းဟောခဲ့ပါတယ်။ဒါကြောင့်ယုံနဲ့နံကိုရှုမှတ်ပွားများရတယ်လဲဆိုရင်ယုံနံတို့ရဲ့သဘာဝကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိရအောင်လို့ပါပဲ။ဘုရားရှင်တော်မြတ်ဘုရားရဲ့ဒေသနာတော်မှာပိုင်းပိုင်းခြားခြားသိရမယ့်တရားပယ်ရမယ့်တရားဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမယ့်တရားပွားများရမယ့်တရားလို့လေးမျိုးလေးစားခွဲကြပြီးဟောထားပါတယ်။အဲဒီလေးမျိုးတွေကပိုင်းပိုင်းခြားခြားသိရမယ့်တရားဆိုတာခန္ဓာကိုယ်ခေါ်တဲ့ယုတ်နဲ့စိတ်စေတသိက်ခေါ်တဲ့နံတရားတွေပါပဲ။ပယ်ရမယ့်တရားဆိုတာကတော့လူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာပါပဲ။ဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမယ့်တရားကတော့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ပါပဲ။ပွားများရမယ့်တရားဆိုတာကတော့မဂ်ဂင်ရှိပါအကျင့်တရားပါပဲ။ပါကြောင့်ယုံနာနှစ်ပါးကိုပိုင်းပိုင်းခြားခြားသိဖို့လိုတယ်လို့မေးเสียရှိပါတယ်။ယုံနာနှစ်ပါးဟာဆင်းရဲဆိုမှဆင်းရဲလို့ခေါ်တဲ့ဒုက္ခဒုက္ခဖောက်ပြန်ဆင်းရဲလို့ခေါ်တဲ့ဝိပရိနာမဒုက္ခဖြစ်တဲ့ဆင်းရဲလို့ခေါ်တဲ့သင်္ခါရဒုက္ခအဲ့ဒီဒုက္ခ၃မျိုးထဲမှာအကျုံးဝင်နေပါတယ်။ဒါကြောင့်ယုံနာနှစ်ပါးဟာဆင်းရဲအစစ်အမှန်ပါပဲ။ယုံရှိနေသည်များနံရှိနေသည်များဆင်းရဲနေတာပါပဲ။ဒါတော့လေအဲ့ဒီယုံနဲ့နံကိုတတိနဲ့စောင့်မရှိရင်ထင်ရှားတဲ့ဒုက္ခဒုက္ခကိုသာဆင်းရဲလို့သိကြပါတယ်။ချမ်းသာလို့ယူဆထားတဲ့ဝိပရိမနာမဒုက္ခနဲ့ဖြစ်ပျက်ဆင်းရဲသင်္ခါရဒုက္ခကိုတော့ဒုက္ခလို့မသိနိုင်ရပါဘူး။ဒီယုတ်ဒီနံကိုဒုက္ခလို့မသိကြတော့ဒုက္ခလို့ထင်မှတ်တော့တာပါပဲ။ကောင်းနေချမ်းသာတယ်လို့ထင်မှတ်တော့တာပါပဲ။ဒါနဲ့ပဲဒီယုတ်ဒီနံကိုတာယာနဲ့တတ်မဲ့တဲ့စိတ်တွေဖြစ်ပေါ်လာပါတယ်။ဒီလိုနဲ့ကိလေသာတွေဖြစ်ပေါ်လာတော့ဆင်းရဲတရားကထက်ကြမှာကွာကပ်ပါလာပါတော့တယ်။ဒါကြောင့်ဆင်းရဲငြိမ်းချမ်းသာခြင်းနဲ့သူဟာဆင်းရဲအစစ်မှန်ဖြစ်တဲ့ယုံနံတို့ရဲ့ဒုက္ခသဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိဖို့လိုပါတယ်။အဲဒါလိုသိအောင်ကပွားများရမယ့်တရားဖြစ်တဲ့မေတ္တာရှိပါအကျင့်တရားကိုမိမိတဏှာမှာဖြစ်ပွားအောင်အားထုတ်ရပါတယ်။ဘယ်လိုအားထုတ်ရသလဲဆိုရင်ဖြစ်သည်မြယုတ်ဖြစ်သည်မြနံကိုတတိနဲ့မပြတ်စောင့်ရှုနေရပါတယ်။ယုတ်ခန္ဓာကိုယ်ကြီးမှာကြံတန်ယုတ်နူးညံ့ယုတ်ဖြစ်ပေါ်ရင်လည်းဖြစ်ပေါ်နေတဲ့အတိုင်းတတိနဲ့စောင့်ရှုရပါတယ်။ယုတ်စည်းဖွဲ့စည်းယုတ်သိပြီးဘူးတွေလုံးဖဲရုပ်တွေဖြစ်ရင်လည်းဖြစ်တဲ့အတိုင်းနဲ့စောင့်ရှုရပါတယ်။ပူရုပ်အေရုပ်ဖြစ်ရင်လည်းစောင့်ရှုထောက်ကန်တောင်ကြီးရုပ်လှုပ်ရှားရွေးရှားရုပ်ဖြစ်ရင်လည်းဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှုရပါတယ်။ဒါကိုကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။နာကျင်ကြိုက်ခဲစားတဲ့ကိုယ်ဆင်းရဲတွေဆိုရင်ဘူးဆွေးမှုစိတ်မချမ်းသာမှုစတဲ့စိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်နေတဲ့အတိုင်းရှုရပါတယ်။ကိုယ်ချမ်းသာတာစိတ်ချမ်းသာတာဝမ်းသာတာတွေဖြစ်ပေါ်လာရင်လည်းဖြစ်နေတဲ့အတိုင်းနဲ့ရှုရပါတယ်။ဒါကိုဝေဒနာ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။ကောင်းတဲ့စိတ်ပဲဖြစ်စေဆိုးတဲ့စိတ်ပဲဖြစ်စေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်တဲ့အတိုင်းရှုသိနေရပါတယ်ဒါကိုစိတ်ဓာတ်ဥပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်မြင်သဘောကြားသဘောနံသဘောစားသဘောစတဲ့သဘောတွေကိုလည်းမြင်တယ်ကြားတယ်စသည်ဖြင့်ရှုသိနေရပါတယ်ဒါကိုဓမ္မဥပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်လူရင်းကတော့ရုပ်ဖြစ်တိုင်းနံဖြစ်တိုင်းတတိမလို့ရအောင်အမြဲရှုသိနေဖို့ပါပဲဒီလိုရှုရမှလည်းမတွေ့သေးမသိသေးတဲ့သဘောတွေကိုကြံစည်စဉ်းစားပြီးမရှိရပါဘူးယခုလည်းမြင်တွေ့နေသိနေတဲ့သဘာဝကိုတွေ့နေသိနေတဲ့အတိုင်းသာရှုသိရပါတယ်။ဒါလိုပဲမြတ်စွာဘုရားကယထာဘူတံတမတ်ပညာယတထဗံအရှိသဘာဝအတိုင်းအမှန်တိပညာဖြင့်ရှုသိရမည်လို့မိန့်တော်မူပါတယ်။ မိမိမတွေ့သေးမသိသေးတဲ့သဘောကိုစိတ်နဲ့ခေါ်ယူပြီးကြံစည်စဉ်းစားကြည့်ရှုရင်ဘာဝနာမယဉာဏ်ဥပဒနာဉာဏ်မဖြစ်ပါဘူးစိတ်ဓာမယဉာဏ်ကြံဉာဏ်တွေးဉာဏ်သာဖြစ်တာမို့ကိလေသာကိုမပင်နိုင်တဲ့အတွက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးဒါကြောင့်ဘာဝနာမယဉာဏ်ပွားဉာဏ်ဖြစ်အောင်ယထာဘူတံတမပညာယတထကံဆိုတဲ့ဒေသနာတော်အတိုင်းအရှိအတိုင်းသာရှုတည်နေဖို့လိုပါတယ်ဘဝရထိုင်နေအောင်ဣရိယာပုတ်၄ပါးလုံးမှာသင်ကြားတဲ့ယုတ်မှန်နဲ့နာမှန်နဲ့ကိုရှုတည်ရပါတယ်။ဘယ်ယုတ်ဘယ်နံဟုမှရှုမယ်လို့ရွေးချယ်ပြီးမနေရပါဘူး။ဒီလိုရှုရမှာအစာဥမှတော့တမာရီကကောင်းကောင်းမဖြစ်သေးတဲ့အတွက်ပြန်စိတ်လွင့်စိတ်ဉာဏ်ဒီစဉ်းစားစိတ်တွေကိုပဲခဏခဏရှုနေရတတ်ပါတယ်။စိတ်ဓာဏိပဒနာပဲအဖြစ်များနေတတ်ပါတယ်။ဒါတော့လေအဲ့ဒါလိုရှုပါများလာတော့ပြန်စိတ်လွင့်စိတ်တစ်ဖြည်းဖြည်းနဲ့လာပြီးစူးစိုက်တည်ငြိမ်မှုတမာရီအားကောင်းလာပါတယ်။ဒီအခါမှာယောဂီရဲ့စိတ်ဟာကာမိသန္ဓာ၊ဗျာပါဒ၊ထိဏမိတ်တာ၊ဥဒ္ဒစ္စကုက္ကုဇ္ဇာ၊ဝိသိကိစ္စာဆိုရက်និ ወ ရဏအငြိအကျေးတွေကွင်းဝေးနေတဲ့အတွက်ဖြူစင်စင်ကြဲနေပါလေ။စိတ်ကဝိတ္တရီဖြစ်နေပါလေ။စိတ်စင်ကြဲလာတာနဲ့အမျှအသိဉာဏ်ကလည်းပို့ပို့ထင်မြင်လာပါရဲ့။ဒီလိုအသိဉာဏ်ထက်လာတော့ယုံနံတို့ရဲ့သဘာဝလက္ခဏာ၊တာမညာလက္ခဏာတွေကိုသိစားပြုလာပါရဲ့။ဒီနေရာမှာသဘာဝလက္ခဏာဆိုတာယုတ်တရားနံတရားအတိတိတို့ရဲ့ပင်ကိုယ်ရင်းပြီးတဲ့သဘောပါပဲ။တခြားယုတ်တရားနန္ဒီနဲ့မသက်ဆိုင်မဲဆံရယုတ်အသီးသီးနန္ဒီသီးတို့နဲ့သာသက်ဆိုင်တဲ့သဘောလက္ခဏာလို့ဆိုလိုပါတယ်။ပုံစံပြောရရင်ခင်မကျန်းတဲ့သဘောမိညာသဘောဟာပထမယုတ်နဲ့သာသက်ဆိုင်နေတခြားယုတ်နန္ဒီနဲ့မဆိုင်ပါဘူး။ထိတွေ့သဘောဟာဖတ်တာနဲ့သာဆိုင်နေခန္ဓာသဘောဟာဝေဒနာနဲ့သာဆိုင်နေတခြားယုတ်တခြားနန္ဒီနဲ့မသက်ဆိုင်ပါဘူး။သဘာဝလက္ခဏာဆိုတာယုတ်နန္ဒီရဲ့အဲဒီလိုပင်ကိုယ်ရင်းပြီးတဲ့သဘောလက္ခဏာပါပဲ။ဒါကြောင့်ဓမ္မသင်္ကနီမူလဒီကမှာသဘာဝကက္ခလဖုဒနာဒီကောအတာဓာရဏောခင်မကျန်နိုင်ရင်ထိတွေ့ခြင်းအစာရှိတဲ့အများနဲ့မသက်ဆိုင်တဲ့သဘောဟာသဘာဝလက္ခဏာပါပဲလို့ရှင်းပြထားပါတယ်။ဗာမညာလက္ခဏာဆိုတာကတော့ယုတ်အာလုံးနာအာလုံးနဲ့သက်ဆိုင်တဲ့အများဆိုင်သဘောလက္ခဏာပါပဲ။မတည်ငြဲတဲ့သဘောအနိစ္စဆင်းရဲတဲ့မကောင်းတဲ့သဘောဒုက္ခအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအနတ္တဒီသဘောသုံးမျိုးကိုယုတ်တိုင်းနံတိုင်းမှာရှိပြီးယုတ်တိုင်းနံတိုင်းနဲ့သက်ဆိုင်လို့ဗာမညာလက္ခဏာလို့ခေါ်ပါတယ်။ဒါကြောင့်ဓမ္မတင်္ကနီမူလတိကမှာပဲပါမဉ္ဉံပါဒါရဏောအနိစ္စာရိတဘာဝောအများနဲ့ဆိုင်တဲ့အနိစ္စအစိုက်တဲ့သဘောဟာတမဉ္ဉလက္ခဏာပါပဲလို့ရှင်းပြထားပါတယ်။အဲဒီတဘာဝလက္ခဏာတမဉ္ဉလက္ခဏာနှစ်ပါးနဲ့ကယောဂီဟာတဘာဝလက္ခဏာကိုလည်းဥတည်ပြီးတမဉ္ဉလက္ခဏာကိုနောက်မှသိပါတယ်။ဒါတော့လေတမဉ္ဉလက္ခဏာကိုသိတဲ့အချိန်မှာလဲတဘာဝလက္ခဏာကိုပါသိနေတယ်ဆိုတာပြฏิပြုပါမယ်။တဘာဝလက္ခဏာကိုယခုရှင်းပြမယ်အတိုင်းသိလာပါတယ်။ဝမ်းမိုက်ကဖောင်းမှုပိမှုကိုရှုနေခိုက်မှာတောင်တင်းသဘောထောက်ခံသဘောရွေးရှားသဘောတွေကိုဝမ်းမိုက်ပုံတန်ထမှာပါပဲပြီးပြီးတန်တန်ပြီးပြီးတတာသိလာပါရဲ့ဒါဝါရောခေါ်တဲ့လေရုပ်ရဲ့သဘာဝလက္ခဏာကိုပိုင်းပိုင်းခြားခြားသိခြင်းပါပဲသူ့ကိုရှုသိနေတဲ့စိတ်ကိုလည်းငါရှုတယ်ငါသိတယ်ဆိုတဲ့အတ္တသဘောတွေမပါတော့ပဲထောက်ခံတောင်တင်းရွေးရှားရုပ်စီကိုဥတ္တံဥတ္တံပြီးသိပြီးသွားတဲ့သဘောလေးမျှတာပဲလို့သိလာပါရဲ့ဒါဟာနန္တရားရဲ့အာယုန်ကြီးတို့ညှုတ်ချင်းဆိုတဲ့တဘာဝလက္ခဏာနဲ့စိတ်ရဲ့အာယုံမပြင်းဆိုတဲ့တဘာဝလက္ခဏာကိုတည်နေခြင်းပါပဲထို့အတူပဲဉာဏ်ဉာဏ်လျှောက်တဲ့အခါကြွရဲလှမ်းနေချရဲလို့ရှုလိုက်မှခြေဘဝရဲ့အထက်ဘက်စီကိုတွန့်တွန့်တက်သွားတဲ့သဘောရှေ့ကိုတည်ရခြင်းတည်ရခြင်းယူရသွားတဲ့သဘောအောက်ဘက်စီကိုတည်ရခြင်းတည်ရခြင်းယူရချသွားတဲ့သဘောကိုတည်နေတာဟာဝါယောရုပ်ရဲ့တဘာဝလက္ခဏာကိုတည်နေခြင်းပါပဲရှုစိတ်ရဲ့ကြွမှုလှမ်းမှုချမှုသဘောစီကိုဥတန်းဥတန်းပြီးတော့သိနေတာဟာစိတ်နံရဲ့သဘောလက္ခဏာကိုသိနေခြင်းဖြစ်ပါတယ်။အဲဒီလိုသိနေတဲ့အခါမှာယုံနံတို့ရဲ့ပင်ကိုယ်ရင်းသိတဲ့သဘောမျှကိုသာသိနေတဲ့အတွက်အသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတိမားအမြင်မှယောဂီရဲ့တဏ္ဍာမှာပြင့်စင်နေပါတယ်။ဒါဟာနံနဲ့ယောဂရဲ့သဘာဝကိုအမှန်တိုင်းသိမြင်တဲ့နာမရူပပရိစ္ဆေဒဉာဏ်ကအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကိုတည်ငင့ဗဟံအားဖြင့်ပယ်တတ်ထားတာပါပဲ။ဒီတော့ကိုပဲအတိမားအမြင်မှသင်ခြင်းနေတာဖြစ်လို့ဒိဋ္ဌိဝိတ္တရီလို့ခေါ်ပါတယ်။ရှုရာအာယုံရှိလို့ရှုတိလက်ကလေးတွေဖြစ်ဖြစ်နေတာပဲလို့လည်းအကြောင်းအကျိုးသဘောကလေးတွေကိုတည်တည်လာပါတယ်။ကြွခြင်းစိတ်၊ဆန်းခြင်းစိတ်၊ချခြင်းစိတ်၊ကိုယ်ခြင်းဆန်းခြင်းစိတ်၊ထိုင်ခြင်းထခြင်းစိတ်ကလေးတွေပါထင်ရှားလာလို့အဲ့ဒီစိတ်ကလေးတွေကိုပါထည့်ပြီးရှုရတဲ့အခါမှာကြွခြင်းစိတ်စသည်ရှိလို့သာကြွရစသည်ဖြစ်ပေါ်လာတာပဲလို့လည်းနာအကြောင်းကြောင့်ယောအကျိုးဖြစ်ပုံကလေးတွေကိုလည်းတည်လာပါတယ်။ဒီလိုသိလာတဲ့အခါမှာကြွမှုလှမ်းမှုချမ်းမှုကိုပြုလုပ်ပေးသူပုဂ္ဂိုလ်တ attva ဆိုတာမရှိအကြောင်းအဆက်ဆက်ကြောင့်အကျိုးအဆက်ဆက်ဖြစ်နေတဲ့သဘောတက်တည်းမျှတာပဲလို့အမှန်တိုင်းသိမြင်လာပါတယ်။ဒါအကြောင်းအကျိုးကိုခွဲခြားစိတ်ချပြီးတဲ့ပစ္စယပရိစ္ဆာဉာဏ်က ကာရကအတ္တဝေဒကအတ္တဒိဋ္ဌိကိလေသာကိုတည်ငှဘာအချင်းပြသထားရပါပဲဒီနေရာမှာရှုမှတ်ပွားများမှုကြောင့်ယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိမြင်လာလို့အမှန်တိုင်းပိုင်းပိုင်းခြားခြားသိခြင်းကြောင့်ကိလေသာငြိမ့်နေဖို့ကိလေသာကိုပယ်နိုင်ဖို့ကိုပရိပုဘေကိုလိုပါတယ်ကိလေသာငြိမ့်နေတဲ့အခိုင်မှာဆင်းရဲခြင်းညာကိုတည်ငှအချင်းဆက်ရောက်နေတယ်ဆိုတာကတော့ပြောဖို့မလိုတော့ပါဘူးယခုယုံနံတို့ရဲ့သာမဏေလက္ခဏာကိုသိဖို့ဆက်ပြောပါဦးမယ်ယောဂီဟာတွတ်တဲ့ရှိမှပွားများလာနဲ့အမျှတတိသမารိဉာဏ်တွေပို့ပေါ်ရင့်တာလာပါတယ်ဒီအခါမှာအရှိန်ရုပ်တွေတစ်ခုပြီးတစ်ခုဖြစ်ပေါ်ပြီးပြောက်ပြောက်သွားတာကိုအထက်လိုက်အထက်လိုက်လုံးလုံးမြောင်းမြောင်းစွာသိမြင်လာပါတယ်ခလန်းယုတ်ချယုံများအဆင့်နဲ့ဖြစ်ဖြစ်ပြီးပြောက်ပြောက်သွားတာကိုလည်းပိုင်းပိုင်းခြားခြားသိမြင်လာပါတယ်ကြွရတယ်နှမ်းနေချတယ်လို့ရှုတဲ့စိတ်တွေဖြစ်ပေါ်လာပြီးပြောက်ပြောက်သွားတာကိုလည်းရှင်းရှင်းလင်းလင်းသိလာရပါတယ်ဒီလိုသိမြင်လာတဲ့အခါမှာယခင်ကခြေတလန့်အစ်မကြွရတဲ့အချိန်ကစပြီးတော့ချရတဲ့အချိန်ထိရုပ်ကြီးဟာတခုနည်းပဲဖြစ်ပြီးတည်ငြိမ်နေတယ်လို့ထင်မှတ်ခဲ့တဲ့မိစ္ဆာတင်ညာမရှိတော့ပါဘူး။ကြွရုပ်နှမ်းရုပ်ချရုပ်အဆက်ဆက်ဟာတစ်ဆက်ကတောင်းမှတည်ရမနေပဲဖြစ်ပေါ်ပြီးတဲ့ချက်ချင်းပဲပျောက်ပျောက်ပျောက်ပျောက်သွားကြတာပဲ။မတည်ငြိမ်တဲ့သဘောတွေလည်းလို့အနိစ္စလက္ခဏာကိုသိမြင်လာပါတယ်။ချက်ချင်းချက်ချင်းပဲပျောက်ပျောက်ပျက်ပျက်သွားကြလို့မကောင်းတဲ့သဘောတွေပဲဆင်းရဲတဲ့သဘောတွေပဲလို့ဒုက္ခလက္ခဏာကိုသိမြင်လာပါတယ်။ဒါကြောင့်မွေးဖွားလာကြတဲ့ကတမန်တော်ဘုရားရောက်တဲ့အချိန်မပြင်းမစည်းပဲတတ်တော်ရဲ့ခန္ဓာကိုယ်မှာအမြဲတည်ရှိနေတယ်လို့ရှင်းကထင်ခဲ့တဲ့အသက်ဝိညာဉ်အတ္တဆိုတာလည်းမရှိပါကလားဖြစ်ဖြစ်ပြီးပြည့်ပြည့်သွားတဲ့ရုပ်တော်နံတော်မြတ်သာရှိတာပါကလားလို့လည်းအနတ္တလက္ခဏာကိုပိုင်ပိုင်ခြားခြားသိလာပါတယ်။အာကုဒ္ဒိယခိုင်မှာအနှစ်သားရှိတဲ့ဟာတွေပဲလို့လည်းသိမြင်လာပါတယ်။ဒီလိုသိမြင်တဲ့အသိဉာဏ်တွေဟာယတနိစ္စံတန်ဒုက္ခံယံဒုက္ခံတတနတ္တဆိုတဲ့ဘုရားဟောဒေသနာတော်အတိုင်းသိရမှာပဲ။အကျဉ်းသဘောသည်မတည်ငြဲထိုသဘောသည်ဆင်းရဲဤအကျဉ်းသဘောသည်ဆင်းရဲဤထိုသဘောသည်အလိုတန်းဖြစ်စေနိုင်သည့်အတ္တမဟုတ်အာဟုဇရာအခိုင်မှာအနှစ်သားမဟုတ်လို့သာမင်းရလက္ခဏာကိုပိုင်ပိုင်ခြားခြားသိနေခြင်းပါပဲဒီလိုသိလာတဲ့အခါမှာတည်ငြဲနေတယ်ကောင်းတယ်ချမ်းသာတယ်လို့အတိမှပြီးသာယာတတ်မဲ့မိတဲ့တဏှာကောင်းဆောင်တဲ့ကိလေသာတွေလည်းငြိမ့်နေပါတော့တယ်ဒါကပဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါတို့တင်ရဆင်ញင်သုံးသက်တဲ့သမန္တနာဉာဏ်လို့ခေါ်ပါတယ်ဒီအနိစ္စဒုက္ခအနတ္တဆိုတဲ့သံမြတ်လက္ခဏာကိုသိတဲ့ဉာဏ်လေးရင့်တန်လာတာနဲ့အမျှယုံနံတို့ရဲ့ဒုက္ခတဘာဝကိုပိုးပုံကြီးပိုင်ပိုင်ခြားခြားပြတ်ပြတ်သားသားသိမြင်လာပါတယ်ဒီအသိဉာဏ်ရင့်တန်လာတာနဲ့အမျှယုံနံပေါ်မှာယောဂီရဲ့ခံယူချက်ခံစားချက်တွေပြောင်းလဲတိုးတက်လာပါတယ်ယုံနဲ့နံကိုမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေလို့ကြောက်စရာတွေပဲလို့သိမြင်လာပါတယ်မကောင်းတဲ့ဟာတွေပဲလို့လည်းအပြစ်မြင်လာပါတယ်ညှိနှိုးပြီးလွတ်ချင်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်ဒီလိုနဲ့ထပ်ပြန်တလဲလဲယုံနံကိုရှုပွားလေမမြဲစင်းရဲ့အလိုမလိုက်အစိုးမရအစိုက်တဲ့မကောင်းတဲ့သဘာဝတွေကိုပဲသိမြင်လေသိမြင်နေပါတော့တယ်သို့တော်လည်းနောက်ဆုံးမှအရှိန်ယုံနံတို့ရဲ့ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့သဘောတက်ပေါ်မှာလဲရှုလိုက်ပြင်းနေပြီးဝမ်းမနေဝမ်းမသာမချမ်းသာမစင်းရဲ့အလဲအလတ်သဘောမှာပဲတည်နေပါတော့တယ်ဒီလိုနဲ့ဒုက္ခသစ္စာအမှန်ဖြစ်တဲ့ယုံနံစင်းရဲ့ကိုပိုးပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပိုင်ပိုင်ခြားခြားသိလာလေညှိတွဲမှုတဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ့်နေဖြစ်ပြီးနောက်ဆုံးမြင့်ညာ40ဖြစ်ပေါ်တဲ့အခါမှာကိလေသာခတ်သိမ်းလုံးဝငြိမ့်ပြီးဆင်းရဲချုပ်ငြိမ့်တဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်မြင်သိမြင်ဆက်ရောက်ရပါတော့တယ်ဒီလိုဆင်းရဲငြိမ့်ပြောက်ချမ်းသာလို့ရောက်အောင်ဒီတရားအစမှဟောခဲ့တဲ့အတိုင်းပွားများရမယ်မဲ့ခင်ရှင်းပါမဲ့ကတစ္ဆာတရားကိုမိမိတဏှာမှာဖြစ်ပေါ်အောင်ရှုပွားရပါတယ်ဒီလိုရှုပွားရမှာယုံနာအာယုံကိုရှုနိုင်အောင်ကြောင့်ညာဆိုင်အထုတ်တာကတမ္မဝါယာမရှုတာကတမ္မာတတိယုံနာအာယုံကိုစူးစိတ်တည်ငြိမ်နေတာကတမ္မာတမာတိရှုစိတ်ကိုယုံနာအာယုံကိုဥလှက်ပြီးတင်ပေးတာကတမ္မာသင်္ကပ္ပအမှန်တိုင်းပိုင်းပိုင်းခြားခြားသိတာကတမ္မာဒိဋ္ဌိရှုနေတိုင်းမှာအပြင်းကြီးနဲ့အပြောဆိုအပြုမှုအသက်မွေးမှုတို့ကိုမပြုဘဲရှောင်ကျဉ်နေတာကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝမြင်နေရပါပဲဒါကြောင့်ယောဂီဟာရုပ်ကိုရှုတိုင်းနာမ်ကိုရှုတိုင်းပွားများရမယ်မြေကြီးဖြစ်ပါမြေကတစ္ဆာတရားကိုပွားများနေပါတယ်။ဒါကြောင့်မယ်ပိုင်းပိုင်းခြားခြားသိရမယ်ဒုက္ခတစ္ဆာအမှန်ယုံနံဆင်းရဲကိုအမှန်တိုင်းသိမြင်နေပါတယ်။ဒီလိုသိခြင်းကြောင့်မယ်ပယ်ရမယ်သမုဒယတစ္ဆာတဏှာကိုပယ်တတ်နိုင်ပါတယ်။ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတဏှာကိုပယ်တတ်လိုက်တော့ဆင်းရဲကြီးတဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်တော့တာပါပဲ။ဒါကြောင့်သိပယ်ဆိုင်ပွားဤလေးပါအများတတ္တဝါတည်ပါစေတတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ
ဤဝင်ရန်ကုန်မြို့ ုကဘာရေးစီရီလန်ချမ်းမြေရိတ်တာကြောင့်မှဆရာတော်ရှင်စနကာပြီးဝင်တာကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူလို့ပြီးပါပြီရှင်